少年真因为晚年的老也真心非恩对高手没水并可言出没真没水没被拉没来一天没给你如果我对可以做都爱在这天吧
ဒီကနေ့နားဆင်ရမှာကတော့ဘဝပုံရိပ်ကဏ္ဍဖြစ်ပါတယ်
ချစ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ခင်ဗျာလောကမှာလူတိုင်းလူတိုင်းဟာဘဝရှိရေးအတွက်ကြိုးစားပြီးအားထုတ်တတ်ကြပါတယ်တချို့များဆိုခုလက်ရှိအသက်ရှင်နေတဲ့ဘဝအသက်တာအတွက်သာမကနောင်တမလွန်အရေးစိတ်မှတွေးပြီးဘဝကူးကောင်းဖို့ရည်စူးအားထုတ်ကြိုးပမ်းလှုပ်ဆောင်နေကြတာဆိုတာတွေ့ရပါတယ်အဲ့ဒါကရဖို့ပိုင်ဆိုင်ဖို့ပဲမဟုတ်လားမရှိသေးတာသာရှိလာခြင်းတာမဖြစ်သေးတာကိုဖြစ်လာခြင်းတဟာလူရဲ့သဘာဝပါပဲတခုတော့ရှိတာပေါ့ကိုယ်အတွက်ကောင်းမယ်ဆိုရင်ချင်းကပ်တယ်တိုးဝင်တယ်အကျိုးတကယ်မရှိဘူးဆိုရင်အဆိုးမဖြစ်ဖို့နှောင့်တွေးမထားပဲရှောင်ဖယ်သွားကြမှာအမှန်ပါဒီသဘောအမြင်အတွက်ပြောခြင်းတဲ့စကားတခွန်းကနောက်ကျောင်းပြန်လှည့်ရှောင်ခွာထွက်ခြင်းဆိုတဲ့အကြောင်းပါပဲတခါတော့ကတက်မတော်သားဟောင်းဇာယိဆရာကြီးတဦးဟာသူ့ဘဝမှာရခဲ့သမျှအတွေ့အကြုံတွေကိုအခြေခံပြီးလူတွေအတွက်အသိအမြင်ကိုတင်ပြခဲ့ရမှာဒိုင်းပြည်ရဲ့အဖြစ်အမှောက်စူးညောင်ခလုတ်တွေကိုအမြင့်မကျန်တွန်းလံဖယ်နှုတ်တိုက်ထုတ်တတ်တဲ့နိုင်ငံသားကောင်းတွေဟာစစ်မြေပြင်တနေရာမှာအသက်ကိုပေးဖို့ဝန်မလေးပဲလက်ရဲစရဲတိုက်ပွဲဝင်နေကြတဲ့အခါအတွေ့အကြုံနုနယ်သေးတဲ့တပ်သားတစ်လေးတယောက်ခမကြောက်ရှာလွန်းလို့တိုက်ပွဲမှာပါဝင်ထိုးစစ်ဆင်ဖို့နေနေတာတာအမောင်ညကိုအားပြုရင်းတိုက်ပွဲနဲ့ဝေးရကိုတဖြည်းဖြည်းထွက်ခွာလာခဲ့ပါတယ်ပြစ်ခတ်နေတဲ့လက်နက်ကြီးလက်နက်ငယ်တွေရဲ့အသံတွေကြည်တင့်သူတို့ရဲ့မြင်ကွင်းတွေကြောင့်မနေရဲတော့ပဲရဲဘော်တွေနဲ့ခွဲခွာလာခဲ့ရာကတဏီယာအယောက်မှာမထင်မမှတ်ပဲခလုတ်တိုက်လဲတော့တာပါပဲနာကျင်မှုကိုခံစားရင်းကဘေးဟာကိုခလုတ်တိုက်မိတယ်လဲဆိုတာကိုညအမောင်ရဲ့အလင်းရောင်ဝိုးတော်ဝါမှာတည်တည်ချာချာစူးစမ်းကြည့်လိုက်မိပါတယ်ဘဝမှာအများနဲ့အတူအသက်တာရဲ့တိုက်ပွဲဆင်နွှဲနေကြတော့လူတကိုယ်လုံးကြောက်စိတ်ဖုံးလွှမ်းရင်းဩတပစိတ်မကြည်မလင်ဖြစ်တာကြောင့်သွေးတန်ရဲရဲတေပွဲဝင်ရသူတွေကိုကြည့်ပြီးငါလဲဒီလိုပဲနာရမှာပါလားတေရမှာပါလားဆိုတဲ့စိုးရိမ်စိတ်တွေဝင်တော့စိတ်ထဲမှာမငြိမ်မသက်ရင်ဆိုင်မယ်ဆိုတဲ့စိတ်တွေကုန်ခန်းသွားတာကြောင့်လက်ရှိအခြေအနေကနေရုန်းထွက်ခဲ့ကြတာပါပဲအဲ့ဒါကိုနောက်ကျောင်းပြန်လဲရှောင်ခွာထွက်တယ်လို့ဆိုရမှာပဲနော်ဒီဘဝမှာဒီအဖြစ်မျိုးကိုဘသူကမှလူလားမှာမဟုတ်တယ်လို့တရေဘိုးကြောင့်လာကြည့်လားလို့တောင်ဝေဖန်ကဲ့ရဲ့ကြမှာပါကြည့်နော်တတ္တိမရှိဘူးပဲပြောပြောမနစ်တတ္တလို့ပဲဆိုဆိုရင်မဆိုင်လူတာပဲဖြစ်ဖြစ်လက်တလော့အနေထားကနေပြောင်းလဲသွားတာကိုဘသူမဆိုတတ်တောင်တတ်တာနေကျင်တာပဲမဟုတ်လားအဲ့ဒါကြောင့်အသက်ဘေးကလွတ်ဖို့အရေးထွက်ပြေးလာခဲ့ကြတဲ့မိသားစုတစုမှာတမတ်တွေကြံခဲ့လို့လှုပ်ကြပါအောင်ငါတမတ်တွေမပါလာဘူးငါသမီးတွေတော့မဟုတ်ဆိုးမှဖြစ်ရကြည့်ရဲ့ဆိုပြီးတွေးလိုက်လို့လားဒါမှမဟုတ်ငါတို့နေခဲ့တဲ့နေရာလေးကြံခဲ့တဲ့ငါပစ္စည်းတွေဒါတွေမရှိရင်ငါတို့ဘယ်လိုလုပ်နေကြမလဲလို့စဉ်းစားမိလိုက်တာကြောင့်လားဘလို့အကြောင်းကြောင့်ပဲဖြစ်ဖြစ်အဲ့ဒီဖြစ်ရမှာပါဝင်ခဲ့တဲ့မိခင်ဟာနောက်ကျောင်းပြန်လှည့်ခဲ့မိတာမို့ကြည်ကြည်ခွဲခွဲရင်ထဲမှာနာကျင်စရာကြုံရတဲ့မိသားစုဘဝတစ်ခုပါပြောခဲ့တဲ့တက်သားတဲ့ကလေးရဲ့အဖြစ်မှာကြည်လိုက်ရင်နောက်ကျောင်းပြန်လှည့်လိုက်တဲ့သူ့ရဲ့အဖြစ်ကသူ့ဘဝရဲ့အရှုံးဖြစ်သွားရတာပဲလို့တော့မထင်ပါနဲ့ sim ye bien ne we ya twat la tu ha khlout tai do ba ko mya nga khlout tai mi twa ba lei lo le ja yet ka chi de kha mhon wa wa alin yang ao ma ka dai ko twi lai ya ba de tu ha khriyan ba da win ti yak phit da chaung tu twi lai ya de ka dai ne pat tat bi lun ge de nit paung mya swa ga karani taung kong paw ma lu myo da ga atwat atat ko swun lu twa ge de takin yesu ye a chaung ko tadi ya mi lai ba de တခင် ယေရှု ခမ्या လောကရဲ့ မွေးဖွား လာစက အမောင်ည စံတဝါဝါ လမ်းသွားခဲ့သူတွေ အတိပညာ ရှိလျက်နဲ့ တတိမဲ့နေသူတွေ ဝေခွဲရ ခတ်နေသူတွေ အတွက် အမှန်ကို ပြပေးခဲ့သလို အရွယ်ရတော်လေ တခါ ဝေဒနာ ရှိနေသူတွေ အတွက် အသေးအချာ အဖြေရှာပေးခဲ့တာပါပဲ လူတွေရဲ့ စိတ်အမိုက်ကို ထိတ်တိုက် ရှင်းဖို့ ကားတိုင်ထန် ကရာနီ ကုန်းတော်ပေါ် ရှောက်လန်းခဲ့ရင် လူမျိုးမခွဲ အဆင့်အတန်းမခွဲ ကြားမှာမခွဲလူတိုင်းအပေါ်နက်နဲကြီးမားတဲ့မေတ္တာတရားနဲ့အသက်တော်ကိုစွန့်လူခဲ့တာကိုသူတောင်မှသူချစ်တဲ့ကဘာလောကအတွက်အသက်စွန့်ရဲသေးတာပဲဘာမဟုတ်တဲ့ငါရဲဖို့ရဲဘက်တီအတွက်ငါချစ်တဲ့ငါတိုင်းပြီအတွက်ငါဘာလို့မစွန့်ရဲရမှာလဲငါကဘာဖြစ်လို့ဝန်လေးရမှာလဲဆိုပြီးရဲရင်တဲ့သဘောတီကြီးတဲ့စိတ်နဲ့တိုက်ပွဲဘက်ကိုပြန်လှည့်သွားခဲ့ပါတယ်အဲ့ဒီအတွက်သူ့ဘဝမှာတက်ပြေး တန်းပြီကချင်းမြင့်နဲ့တရေကောင်းဘွဲကိုထိုက်ထိုက်တန်တန်ရခဲ့ပါတော့တယ်။အသက်ရှင်ရဘဝခရီးမှာခလုတ်ကတဲ့ရှိနေခြင်းကြောင့်နာကျင်မှုဝေဒနာကိုနှစ်နှစ်တဲတဲခံစားရမှာဖြစ်ပင်မဲ့ဘဝရဲ့အရေးပါတဲ့သင်ခန်းစာကိုရရှိပိုင်ဆိုင်စေပါတယ်။တကယ်တော့တက်သားတစ်ကလေးတိုက်မိခဲ့တဲ့အရာကသင်ချိုင်ဟောင်းတစ်ခုရဲ့မြေပုံမှတ်တိုင်လေးပါပဲ။ဘာမဟုတ်တဲ့မြေပုံမှတ်တိုင်ကလေးဟာဒီတက်သားတစ်ကိုကြီးမားတဲ့စိတ်တက်ခွန်အားပြတ်သားတဲ့သဘောအမြင်ကိုရရှိစေခဲ့တာပါပဲ။သူဟာနောက်ကျောင်းပြန်မလဲတိုက်ပွဲကနေရှောင်ခွာမထွက်ခဲ့မိဘူးဆိုရင်ထူးခြားမှုရှိလာမှာမဟုတ်ပါဘူး။ခလုတ်ကတဲ့ထိခိုက်ခြင်းမရှိခဲ့မိဘူးဆိုရင်လည်းနောက်ကျောင်းပြန်လှည့်ပြစ်မှာမဟုတ်ပါဘူး။နောက်ပြန်မလှည့်ဘူးဆိုရင်စစ်မြေပြင်ကိုပြန်မရောက်ပါဘူး။စစ်မြေပြင်မှာရလာတဲ့အသည့်တရားနဲ့စွန့်စွန့်စားစားတိုက်ပွဲမဝင်ခဲ့ရင်လည်းထိုက်တန်တဲ့စုကိုရခဲ့မှာမဟုတ်ပါဘူး။ခလုတ်ကသင်းနဲ့တူတဲ့မှတ်တိုင်ဟာတစ်ခါတခါဘဝအတွက်အရေးပါလှပါတယ်။တမန်ရဲ့အလင်းမှာအထင်ရှားထွန်းပေါ်ခဲ့တဲ့သခင်ယေရှုဟာလူသက်ကုန်းဂေါလဂေါသလို့အမည်ရတဲ့ဂရာနီကုန်းပေါ်မှာသူတော်ကောင်းရောင်ဆောင်နေသူတွေအတွက်ရှက်စရာမှတ်သားစရာကိုထားရိတ်ခဲ့ပါပြီ။သူပြောခဲ့တဲ့စကားတစ်ခုကမင်းတို့ဘဝမှာဒုက္ခဆင်းရဲမလွဲ့ဧကန်အမှန်ကြုံရမှာပါပဲ။ဒါပေမဲ့မစိုးရိမ်ပါနဲ့။ငါဟာလောကကိုအောင်ပြီမင်းတို့လည်းငါနောက်ကိုလိုက်ရင်ငါလူပဲရင်ဆိုင်ရမယ်ငါကြုံရတဲ့အဖြစ်ကိုတွေးကြရမယ်ငါလူပဲလွတ်မြောက်မှုကိုရကြမယ်လို့အားပေးခဲ့ဘူးတာကြောင့်ဒီကနေ့တက္ကရိ2000ကျော်လာတဲ့ကာလအထိသူ့အာမခံချက်စကားတွေအတွက်ရဲရဲရင့်ရင့်သခင်ယေရှုရဲ့နောက်တော်ပါဖဝါခြေထက်လိုက်ခဲ့ကြသူတွေဒူးနဲ့ဒေးပါပဲချစ်တော်သောတာရှင်များခင်ဗျာဘဝမှာဝေခွဲမရနိုင်တဲ့အခါဆုံးဖြတ်ချက်ပြက်ပြက်သားသားချရမယ့်အချိန်မျိုးမှာရွေးချယ်မှုအလင်းစလိုချက်ချင်းပြုရတော့မယ့်အချိန်အနေမျိုးမှာကားတိုင်တော်ကိုမျှော်ကြည့်ပါကားတိုင်တော်ကအဖြေပေးပါလိမ့်မယ်ဘဝရဲ့ရှိစေရမယ့်အရေးကိုရင်လေးနေပါသလားနောက်ကျောင်းပြန်လှည့်မယ့်အနေအထားကနေရှောင်ခွာပြစ်ထွက်ရှေ့ကိုခရီးဆက်ဖို့အားယူလို့လှမ်းကြပါစို့လို့မေတ္တာနဲ့ဖော်ပြလိုက်ရပါတယ်တောတာရှင်ပေါင်းကိုယ်ခန္ဓာရဲ့ကျန်းမာခြင်းစိတ်နှလုံးရဲ့ရှင်လန်းခြင်းတွေနဲ့ပြည့်ဝနိုင်ကြပါစေ။